တရုတ်နိုင်ငံနဲ့အဓိကကွန်သွေးရေးလမ်းကြောင်းတစ်ခုဖြစ်တဲ့မိုးဆက်ကွန်သွေးရေးဆုံမှာ COVID-19 ကပ်ရောဂါကင်းရှင်းတဲ့မြန်မာရင်းပေါင်း200လောက်သီးသန့်စီစဉ်ထားပေးဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုကိုညှိနှိုင်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သက်ထားတဲ့နှစ်နိုင်ငံနယ်စပ်မှာမြန်မာနိုင်ငံဘက်ကကုန်ကားတွေတရုတ်နိုင်ငံထဲဝင်ဝင်ရာရေးယူနက်ပြည်နယ်အာဏာပိုင်တွေနဲ့ညှိနှိုင်းရမှာမြန်မာရင်းပေါင်း200ကိုတည်တံ့ထားပေးဖို့တရုတ်နိုင်ငံဘက်ကပြောဆိုလိုက်တာပါ။လက်တလောအချိန်ထိကတော့ယူနက်ပြည်နယ်ထဲကုန်တင်ပို့ရမှာမြန်မာရင်းပေါင်းတွေကိုကိုယ်တိုင်မောင်းပြီးဝင်ဝင်မရတဲ့အတွက်ကုန်စည်စဉ်စစ်မှုမှာကြံ့ကြာမှုတွေကြုံနေရပါတယ်။ကန့်သက်ချက်တွေကြောင့်တရုတ်နိုင်ငံရဲ့ကုန်တင်ပို့နေတဲ့ကားဆင်ရေးထောက်ဝက်လောက်ရောကျသွားတယ်လို့လည်းမြန်မာကုန်သွယ်ရေးမြင့်တင်ရေးအဖွဲ့ညွှန်ကြားမှုဦးမျိုးသူက VOA ကိုပြောပါတယ်
။ဒီဘက်ကကားတင်လာတဲ့ဆော့တော့ပြတ်တဲ့ခါကျတော့ဒီတန်နဲ့300လောက်ကပြည်တိုင်းပူလာတော့။ဒါအဲ့ဒါကျွန်တော်တို့ကနေစမ်းမှမရှိသေးဘူး။ဒီစတဲ့ကြည့်တာပေါ့နော်။ကုလသီးတော့အဆင်မပြေဘူး။အဓိကပါလဲဆိုသူတို့ကကျွန်တော်တို့ကကူယောဂါကိုပြင်ဆင်တဲ့ driver 200လောက်ရှာပြီးတော့ချပေးပြီးအဲ့ဒီနေအဝင်ဆက်လုပ်လို့ပြောတယ်။ဒါပေမဲ့ကျွန်တော်တို့က200လောက်ရှာပြီးတော့အဲ့ဒီသားက200လောက်ရှာဖို့ပြောခဲ့တယ်။သူတို့စာဝန်ကြီးဒီဒေနာထားမှာပဲစာမကြီးကဘလောက်စစ်ပေးမှလဲဘလို့စစ်မှလဲအများကြီးတော့အဲ့ဒါကြီးနေကြတော့အဲ့ဒီကပြေလေသွားရင်တော့ကိုယ်ကဒီတဲ့ပိုးလာ
မြန်မာနိုင်ငံနဲ့ထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူထပ်မတွေ့ရတော့ပေမဲ့ကြိုတင်သတိထားတဲ့အနေနဲ့ဆက်လက်ကန့်သက်ထားတာလို့လဲညွှန်ကြားရမှုဦးမျိုးသူကပြောပါတယ်။နှစ်နိုင်ငံအဓိကနယ်စပ်ကွန်တော်ရေးလမ်းကြောင်းဖြစ်တဲ့မူဆဲအသွားလာအဝင်ထွက်ကိုပြီးခဲ့တဲ့ AP လာဇန်ကတည်းကကန့်သက်ထားတာလည်းဖြစ်ပါတယ်။မူဆဲတတိယကလံကုန်စည်တိုင်းဒူအုပ်ကထာဦးဆိုင်ခင်မောင်ကတော့ကုန်စည်စည်းစိမ်မှုတွေကိုလိုအပ်တာတည်းပို့ပြီးကန့်သက်တာမျိုးကြီးမဖြစ်စေချင်ဘူးလို့ပြောပါတယ
်။ပြည်နိုင်ငံနဲ့အဲ့ဒီဟာဆက်ဆက်နေမှာကြတော့စိတ်ပြီးလိုက်လျောလို့တော့မရသူတို့ကနည်းနည်းတစ်ဖက်တက်တယ်လေနော်ဒီအယောင်းဝယ်ဒီကုန်တွယ်မှုဆိုတာတစ်ဖက်လုံးမရပြီးတော့ညီမျှနေမှရတစ်ဖက်နဲ့နဲ့ပဲအာဒါဒီလိုတောင်းဆိုတယ်နောက်ပြီးတော့ဒီဒီမောင်အစားထိုးစနစ်ကိုလည်းတက်ဆုံးရှည်စေခြင်းနဲ့နောက်ပြီးကိုဗစ်ဒါလာကုန်တွယ်မှုကိုလည်းမလိုအပ်ဘဲနဲ့အကျဲချဲ့ခြင်းနဲ့အဲ့လိုမျိုးပုံစံမျိုးကြတော့သိမကောင်းဘူးကွာ။အခုကပုံမှန်ကုန်တွယ်စနစ်တွေအများဆုံးရောက်တာအကောင်းဆုံးပဲပေါ့နိုင်ငံနဲ့
မြန်မာတနင်္ဂနွေလုံးကနေဆက်ကွန်သွယ်ရေးစခန်း18ခုမှာမူဆယ်ကွန်သွယ်ရေးစခန်းကကွန်သွယ်မှုအများဆုံးဖြစ်ပြီး2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း4900ကျော်ရှိခဲ့ပေမဲ့ကပ်ရောဂါကာလမှာတန်30ကျော်လောက်ကျဆင်းသွားတယ်လို့လည်းကွန်သွယ်ရေးဝန်ကြီးဌာနကခန့်မှန်းထားပါတယ်။ဒီနှစ်မှာတော့ကပ်ရောဂါကြောင့်စကိုင်းတိုင်းတမူးခရိုင်မြန်မာအိန္ဒိယနယ်စပ်ကိုအိန္ဒိယဘက်ကမတ်လ10ရက်နေ့ကတည်းကပိတ်ထားပြီးတရုတ်နဲ့ထိုင်းနယ်စပ်ကွန်သွယ်ရေးမှာလည်းကန့်သက်ချက်တွေနဲ့ရှော့ချထားရပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။